ရှမ်းပြည်နယ်ရှေ့ပိုင်းမိုင်းဆန်းမြို့နယ်မှာရင်သိမ်းမှောက်မှုကြောင့်လမ်းလုံးသား10ဦးသေဆုံးပြီး9ဦးတန်ရာရရှိခဲ့တဲ့အကြောင်းတင်ပြချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါမိုင်းဆတ်တချိလိုက်လန်းလွယ်ဆန်းဆုံတောင်စင်ပါခါကြီးရွာနီးမှာမနေ့ကကားတစ်စီးသိမ်းမှောက်မှုကြောင့်ကားပေါ်ပါလာတဲ့လမ်းပြင်လုံးသား19ဦးနဲ့10ဦးသေဆုံးပြီးကျန်သူတွေအလုံးတန်ရာရရှိသွားတယ်လို့မိုင်းဆန်းမြို့နယ် NLD တွင်းမှုဦးထွန်းအောင်ကပြောပါတယ်
။နားလုံးတဲ့အလုပ်သမားတွေမိုင်းဆန်းမြို့ကပဲကန်နာနဲ့နောက်ဖာမှာနေတာလေ။အဲ့လူကလမ်းလိုက်လို့ရင်လည်းတရုတ်ကားပေါ်ကဤနေရာလောက်နဲ့ကြောက်နေကြပါလား19ရောက်မှ10ရောက်ပြီးပါတယ်ချက်ချင်း9ရောက်ပြီးတယ်တရုတ်ကအသေးရောက်မှပြီးတယ်လူတိုင်းဒီတိုင်းကဂျန်ရရောက်တဲ့လူကတရုတ်မှာ
တေဆုံးသူအများစုဟာမိုင်းဆမ်းမြို့နယ်နောင်ဖာကျေးရွာနဲ့ကာနာကျေးရွာကအများစုဖြစ်ပြီးတာစီမြို့နယ်နဲ့မြေကြီးနားမြို့နယ်သူစီပါရှိပါတယ်သူတို့တွေဟာမိုင်းဆတ်တချိလိုက်လမ်းပိုင်းပြင်ဆင်ဖို့တွာလာချိန်မှာကားသိမ်းမှောက်သွားတာဖြစ်ပါတယ်ဖြစ်စဉ်အသေးစိတ်ကတော့မေလ26ရက်နေ့မနေ့ပိုင်းအဲ့ဒီမြေတဲကားဟာမိုင်းဆိုင်တာချိလိုက်လန်းလွယ်ဆောင်ဆုံတောင်စင်ဘာခါချေးရွာနီးအရောက်မှာကားဆက်ချွေရင်းပြီးလမ်းဘေးရဘက်ပေနေရာနဲ့ရှိ6တဲကိုထိုးကျသွားတာဖြစ်ပါတယ်။ရင်ပေါ်ပါလမ်းလုံးသား19ဦးနဲ့ယောက်ျား3ဦးနဲ့အမျိုးသမီး6ဦးတို့ပွဲချင်းပြီးတိတ်ဆုံသွားပြီးကျန်အမျိုးသမီးသူကတော့စိတ်ယုံပုတ်စင်မှာထပ်မံတိတ်ဆုံသွားခဲ့ရတာပါ။ကျန်ရှိတဲ့ထိခိုက်တန်ရာရရှိသူ10ဦးကိုတော့မိုင်းဆိုင်ပြည်သူစေယုံနဲ့တမတော်စစ်စေယုံကိုပို့ထားရပါတယ်။စေယုံတင်ထားရတဲ့ထိခိုက်တန်ရာရရှိသူ10ဦးရဲ့ဒီကနေ့အချိန်တွေကိုတော့ဥထုံးအောင်ကအခုလိုဆက်ပြောပါရယ်
။ဟိုအဲ့10ယောက်မှာ4ယောက်ကတော့မိုင်းဆတ်မှာတရင်တရားစစ်တပ်စေယုံရှိတယ်လေနော်။စစ်တပ်ကို4ယောက်ပို့လိုက်။နောက်2ယောက်ကကျိုင်းတုံပို့မယ်။ဟိုခါယူကျိုးပါသူကျိုင်းတုံအောင်မှာနိုင်မှာမို့လို့ကျိုင်းတုံပို့မယ်လို့ပြောတာပေါ့နော်။2ယောက်ကတော့ဆင်းသွားတယ်လို့ပြောတယ်
။တန်ရာပြင်းထန်လူနာတွေရဲ့အချိန်တွေကိုသိရှိဖို့မိုင်းဆတ်မြို့နယ်ပြည်သူစေယုံကဒေါက်တာတန်ဝင်းကိုဆက်သွယ်မေးမြန်းခဲ့ရမှာ။မဟာလကျောင်းပြောဆိုခဲ့ပါရယ်။တန်ရနိုင်ငံရရှိသူရေမောင်းစေရဦးကတော့မိုင်းတွန်းနယ်မြေရဲစခန်းမှာအမှုဖွဲ့ရေးယူထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်